စကိုင်းတိုင်းကလေးမြို့ရဲ့မြောက်ပိုင်းကရှုကင်းသာကျေးရွာစာတင်ကျောင်းကိုစစ်တပ်က၄ကျောင်းကနေတိုက်ခိုက်ခဲ့ပါတယ်။ထိခိုက်ဒဏ်ရာရတာတွေရှိခဲ့ပြီးတော့ကျေးရွာတွေဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တယ်လို့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ပလဲမြို့နယ်ဘက်မှာလည်းစစ်တပ်ကိုအားပေးထောက်ခံတဲ့ဇီးဖြူကုန်းကျေးရွာကိုဒေသခံပြည်သူကာကွယ်ရေးပူးပေါင်းကာကွယ်ရေးအဖွဲ့တွေကဝန်ရောက်တိုက်ခိုက်ပြီးတဲ့နောက်မှာစစ်တပ်ကနေ၄ကျောင်းကနေဘုံကျဲတိုက်ခိုက်ပါတယ်။ဒီကျောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုခင်မောင်စုမင်းပြောပြပေးပါမယ်ရှင်။
စကိုင်းတိုင်းကလေးမြို့နယ်မြောက်ပိုင်းမှာရှိတဲ့ရှုကင်းသာကျေးရွာကစာတင်ကျောင်းကိုဂျွန်လ9ရက်မနက်ပိုင်းကစစ်တပ်ကနေ၄ကျောင်းကတိုက်ခိုက်ခဲ့တယ်လို့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။အဲဒီလို၄ကျောင်းကပြစ်ခတ်ချိန်မှာစာတင်ကျောင်းနဲ့ဂျားကာလာပညာရေးအစီအဝေးလုံးနေချိန်ဖြစ်တဲ့အတွက်ဆရာမတအူးအပါဝင်၄ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။၄ကျောင်းကနေတိုက်ခိုက်ပြီးချိန်မှာတော့ကလေးမြို့ပေါ်ကနေလက်နက်ကြီးတွေနဲ့ပြစ်ခတ်တာတွေလည်းလုပ်ခဲ့တဲ့အတွက်လက်ပံကြောင်ကြီးရွာတဲ့လက်နဲ့ကြီးကြီးကြောက်ပေါက်ကွဲလို့ဒေသခံ၃ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးတဦးကစိုးရင်ရတယ်လို့ကလေးပြည်သူကာကွယ်ရေးအဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပါတယ်
။ပါဒီအစီဝေးလုပ်နေကြတာပေါ့ပြန်ပြီးပို့ဖွင့်ဝင်နေတဲ့ပို့ဖွင့်ဝင်တဲ့အစီဝေးလုပ်တာအလောင်းဒီဆယ်နိုင်လောက်ကဒီကလေးတွေဆိုင်ကနေပြီးတော့ MI ကဒီဆိုင်ကတက်ပြီးတော့ပြစ်သွားတယ်။ပြစ်သွားတဲ့အချိန်မှာစုစုပေါင်း၄ယောက်ရှိတယ်အမျိုးသမီးတယောက်ပါဆရာမတယောက်ပါလေးယောက်ထိတယ်ကမ္ဘာပတ်ကြီးပြစ်ပြီးသွားတဲ့ခါကျတော့ရန်ခောက်တယ်ကျန်ခောက်ပြီးတော့စစ်တနာကြီးနောက်ထပ်ထူရဲ့အဲလက်ပံချောင်းရွာဆိုကြတယ်ဒီကုန်းရောက်ထပ်ပြီးချိထားတယ်တယောက်ကတော့စိုးရင်ရတဲ့ချိန်မှာရှိတယ
်လက်ရှိအချိန်မှာဒဏ်ရာရရှိတဲ့သူတွေကိုကုသဖို့လှုပ်ဆောင်နေပြီးမြေပြင်မှာလည်းစည်ရည်တင်းမာနေတဲ့အခြေအနေရှိတယ်လို့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်ဒါကကလေးမျိုးမြောက်ပိုင်းကအခြေအနေပါစကိုင်းတိုင်းထဲမှာပဲပလဲမြို့နယ်မှာဆိုရင်လဲစစ်တပ်နဲ့စစ်တပ်အားပေးထောက်ခံတဲ့ဖြူစော်ရီးတွေတက်ဆွဲထားတဲ့ဇီးဖြူကုန်းကျေးရွာကိုဒေသခံကာကွယ်ရေးအဖွဲ့တွေကဂျွန်လ2ရက်နေ့ကနေဒီကနေ့အထိ3ရက်ဆက်တိုက်ဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။နှစ်ဖက်အကြဆုံးတွေရှိတဲ့အထိတိုက်ပွဲကပြင်းထန်ခဲ့ပြီးဒီကနေ့မနက်ပိုင်းမှာတော့စစ်တပ်ကဇီးဖြူကုန်းကျေးရွာပတ်ဝန်းကျင်ကိုဂျက်လီယင်နဲ့ဘုံကျဲတာတွေရှိခဲ့ပါတယ်။တိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့ပါဝင်တိုက်ခိုက်ခဲ့တဲ့တခင်တောင်းညိုအဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပါတယ်
။အဲမင်းရဲ့နေရာသာဖြစ်တာ။မင်းရဲ့နေရာနေပိုင်းသာဖြစ်တာ။အဲကျွန်တော်ဇီးလုံးပေါ့။တပည့်ဒီဇီးလုံးရောက်တော့တိုက်တာ။တောင်းညိုကတိုက်တိုက်တယ်။တိုက်နေမယ်လားပြီးကူရတဲ့အခြေအနေရှိရတာ။ဇီးလုံးပတ်ပတ်လည်းပေါ့ဒီစကန်တိုင်းနေကျွန်တော်ဒီစကန်နန်းတော့ဝိုက်စကန်နန်းတော့ဝိုက်ကျဲလာ။ကျွန်တော်တင်းမာနေသေးတယ်ဗျ။တောင်းလေးလေကြောင်းလဲတုံးပြီးသားမှပြစ်ကူပေးသွားတာကြ။တကယ်လို့လေကြောင်းမလာခဲ့ဒီရှိတော့ရှိရင်တော့ဒီဒီကြောင်တော့ဒီအထိုင်ကကျွန်တော်တို့အတာစီးပေါ့ကျွန်တော်တို့အတာစီးရမယ်လို့ကျွန်တော်တို့ယူဆတယ်က
ြဇီးပြုံကုန်ကြီးရွာကိုတခင်တောင်းညိုကာကွယ်ရေးအဖွဲ့ရင်းမာပင်စလင်တပ်ပေါင်းစုတွေအပြင်ရေစကြိုပခုတ်ကူတို့ဘက်ကကာကွယ်ရေးအဖွဲ့ဝင်တွေပါပူးပေါင်းပြီးတိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်တိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးပလဲမြို့နယ်တဲကိုစစ်တပ်ကမကြာခဏလေကြောင်းကနေတိုက်ခိုက်ခဲ့တာတွေရှိတဲ့အတွက်အခုလိုလေကြောင်းတိုက်ခိုက်မှုအပြီးနောက်ထပ်လေကြောင်းကတိုက်ခိုက်လာမှာကိုစိုးရိမ်တဲ့အတွက်ကြောင့်ဘေးလွရာတိမ်းရှောင်နေကြတဲ့ဒေသခံတွေလည်းရှိနေပါတယ်ခင်ဗျာ